Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အသံရဲ့2019ခုနှစ်ဧပြီလ2ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါတူရကီနိုင်ငံကဒေသန္တရရွေးကောက်ပွဲမှာသမ္မတရီဆက်ပ်တရဲ့အာဒဝန်ရဲ့ AKP ပါတီကအရှုံးနဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့လုံခြုံရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အထူးစိုးရိမ်ပူပန်ကြောင်း INGO အဖွဲ့16ဖွဲ့ကလည်းကြေညာချက်ထုတ်ပြန်ပြီးပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေထိုင်ရင
်ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ချရမယ့်သတင်းဆောင်မတွေထဲမှာတော့
သူတို့ကတမတော်တွင်မှာတသွေးသတန်သမိန်နဲ့ညီလာတယ်နောက်ပြီးတော့စိတ်မချမတင်လို့ရိုက်နေခံလာတော့ဒီကလေးတွေရဲ့စိတ်မှာအနာတရားဖြစ်လာတာဒီကိုကုစားပြီးနေတယ်ကလေးစစ်သား
စုဆောင်ခံရသူတွေပြန်လွတ်လာတဲ့အကြောင်းသတင်းဆောင်မှမှနားဆင်ကြရပါမယ်စစ်တပ်ကိုအတည်ပြုမှုနဲ့ထောင်ချခံထားတဲ့ဒေါ်နန်ဘူးပြန်လွတ်တော့မယ်ဆိုတဲ့အကြောင်းနောက်ရန်ကုန်မြို့ကဂျူးပြတိုင်းနဲ့လိန်တူဆက်ဆံသူတွေအင်းထောင်ရေးဖောက်ပြန်သူတွေကိုတေးတံပေးနိုင်တဲ့ဘရူနိုင်းရဲ့ဥပဒေစာရာတွေကိုနားဆင်ကြရဖို့လည်းရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်တူရကီသမ္မတရီဆက်ပ်တဲ့အာဒဝန်ရဲ့လက်ရှိအနာရပါတီ AKP ပါတီဟာတနင်္ဂနွေနေ့ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲတွေမှာမြို့တော်အန်ကာရာမှာရှုံးနေခဲ့တယ်လို့အစ္စတန်ဘူမှာပါရှုံးနေတဲ့ပုံတွေ့နေရတာကြောင့်ဒါဟာတူရကီသမ္မတအတွက်အတော့ကိုအထိနာစေပါတယ်။တနင်္လာနေ့မနေ့စောစောကအစ္စတန်ဘူမှာ AKP ပါတီကမြို့တော်ဝင်အဖြစ်နဲ့ဝင်ရောက်ပြီးအရွေးခံခဲ့တဲ့ဘိနာလီယိုဒရမ်ကမြို့အနှံမှာပိုစတာတွေထောင်းပြီးအောင်ပွဲခံခဲ့တယ်လို့အတိုက်ခံ CHP Republican ပြည်သူ့ပါတီကကိုယ်စားလှယ်လောင်းအခရင်အမဂူလူကလည်းအစ္စတန်ဘူမှာသူ့အနိုင်ရကြောင်းကြေညာခဲ့တာပါဒါပေမဲ့သူဟာယယ်ဒရင်ကိုမဲသိမ့်မကွာဘဲနဲ့အနိုင်ရခဲ့တာဖြစ်ပါတယ်တူရကီရွေးကောက်ပွဲဆိုင်ရာအမြင့်ဆုံးဗုဒ္ဓဖွဲ့ဖြစ်တဲ့ YSK ရဲ့အကြီးအကဲဆာဒီဂူဗန်ကတော့လာပြီးတော့ထဲ့တဲ့မဲပေါင်း9သန်းမှာအမိုဂလူကယယ်ဒရင်ထဲ့မဲ3000ခွဲလောက်ပို့ပြီးတော့အနိုင်ရနေတယ်လို့အတည်ပြုပြောကြားခဲ့တာပါအတိုက်ခံပါတီတွေကသမ္မတအာဒဝန်ခန့်အပ်ထားတဲ့ရွေးကောက်ပွဲဗုဒ္ဓဖွဲ့အကြီးအကဲဂူဗင်းဟာအရင်ရွေးကောက်ပွဲမဲပေးမှုတွေမှာလည်းအငင်းပွားပွဲဖြစ်ခဲ့ပြီး AKP ပါတီနဲ့တိတ်ပြီးနှိစက်မှုရှိနေတဲ့ဆိုပြီးဝေဖန်နေကြပါတယ်။ Yale Dream ကတော့နောက်ဆုံးထွက်လာတဲ့မဲရလကိုပြန်ပြီးပြောင်းစေချင်တာဖြစ်ပြီးတော့တရားမဝင်မဲတွေတိတ်များနေတာကြောင့်သူအနိုင်မရပဲဖြစ်နေတယ်လို့ပြောကြားခဲ့ပါတယ
်။ American အောက်လူထုံမှာအများအစုရထားတဲ့ Democrat အမတ်တွေကရုရှားရဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတဲ့ဝင်ဆက်ဖက်ခဲ့မှုဆိုင်ရာအစည်းအဝေးခန်းစာအပြည့်အစုံနဲ့အရင်အင်ပြည်တော်ယာရှိဟောင်း၅ဦးရဲ့ထွက်ဆိုထားချက်တွေကိုထုတ်ပြန်ပေးရင်တရားရေးကော်မတီဥက္ကဋ္ဌဆင့်ခေါ်စာပို့နိုင်ဖို့ဒီပတ်ထဲချိုးပန်းမှုရှိနေပါတယ်။တကယ်တော့ဒီအောက်လွတ်တော်ရဲ့တရားရေးဆိုင်ရာကော်မတီအနေနဲ့စာမျက်နှာ400ခန့်ပါတဲ့ဒီအစည်းအဝေးခန်းစာအပြည့်အစုံနဲ့သက်ဆိုင်ရာထောက်ထားတွေကိုအင်္ဂါနေ့နောက်ဆုံးထားထုတ်ပြန်ပေးဖို့တောင်းဆိုထားပြီးသားဖြစ်ပါတယ်။ဒါပေမဲ့ရှစ်နှစ်ကျော်ဝီလျံဘာဘက်ကတော့ဧပြီလလည်းချမှဒီအစည်းအဝေးထုတ်ပြန်ပေးနိုင်မယ်လို့ပြီးခဲ့တဲ့အပတ်ကပဲပြန်ပြောထားပါတယ်။နောက်ဆုံးသတ်မှတ်ထားတဲ့အခုအင်္ဂါနေ့မှာဒီအစည်းအဝေးထုတ်ပြန်ပေးဖို့အလားအလာမရှိချိန်မှာအောက်လွတ်တော်တရားရေးကော်မတီအနေနဲ့ဗိုလ်ဒူးနေ့ကျရင်ဒီဆင့်ခေါ်စာထုတ်ပြန်ရေးကော်မတီဥက္ကဋ္ဌဂျေရိုနယ်ဒလာကိုလိုအပ်သလိုလုပ်နိုင်ရေးလုပ်ပိုင်ခွင့်ပေးဖို့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီအစည်းအဝေးပြည့်စုံပြီးသမ္မတဒေါ်နယ်ထရမ့်ရဲ့အနီးကပ်ခြံပေးတွေဖြစ်ခဲ့ကြတဲ့အင်ပီရိုမဟာဗျူဟာပိုင်းဆိုင်ရာရှိစတီဗ်ဘန်နွန်ဆက်သွယ်ရေးညွှန်ကြားရေးမှူး Hope Hicks ပထမဆုံးအင်ပီရိုရာရှိချုပ် Reince Priebusy အင်ပီရိုချန်ပီ Donald McCann နဲ့ McCann ရဲ့ယုံဖွဲ့မှု N Donaldson စုစုပေါင်း9ဦးတို့ရဲ့ထွက်ဆိုချက်တွေပါထုတ်ပြန်ပေးရေးဒီတရားရေးဆင့်ခေါ်စာထုတ်ဖို့ပြင်ဆင်နေကြပါတယ်သမ္မတ Trump အနေနဲ့ဒီအထူးစုံစမ်းရေးမှူးမူလရဲ့22လကြာစုံစမ်းစစ်ဆေးမှုတွေအထမမြောက်အောင်ပိတ်ဆို့တားမြစ်ခဲ့ခြင်းရှိမရှိအတွက်ဒီရာရှိကြီး9ဦးဟာအဓိကမျက်မြင်သက်သွေတွေဖြစ်ဖို့အလားအလာများနေပါတယ်ခင်ဗျ
လုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်ချမှုရှိမရှိနဲ့ပတ်သက်ပြီးလူတို့ဦးရဲ့နောက်ကျောင်းကိုဆက်ဆေးရမှာစိုးရင်စရာကောင်းတဲ့အတွက်လက်မခံဖို့ပယ်ချထားခံရသူအနည်းဆုံး25ယောက်ကိုသမ္မတထရမ့်အစိုးရအဖွဲ့ကအကြီးတန်းအရာရှိတွေကလုံခြုံရေးအရာစိတ်ပူစရာမလိုဘဲနဲ့ကင်းရှင်းမှုရှိကြောင်းဆက်ရစတဲ့တွေထုတ်ပြန်ပေးခဲ့တယ်လို့သမ္မတအင်ဗျူရောအတွင်းလူတယောက်ဖြစ်တဲ့ထရီရှာနျူဘောကဖောက်ချခဲ့ပါတယ်။အဲ့ဒီလိုခွင့်ပြုပေးခဲ့တဲ့အထက်မှာအမည်မဖော်လိုတဲ့လက်ရှိသမ္မတအင်ဗျူရောအကြီးတန်းအရာရှိကြီးနှစ်ဦးအစိုးရကွန်ထရိုက်တာတွေနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ရုံးမှာတာဝန်ထမ်းဆောင်နေတဲ့တခြားလက်ထောက်တွေပါပါဝင်တယ်လို့ပြောပါတယ
်။ယူကရိန်းသမ္မတရွေးကောက်ပွဲဒုတိယချော့မဲပွေးပွဲတွေကိုဧပြီလ21ရက်နေ့မှာအချင်းပါဖို့ရှိနေပြီးလက်ရှိသမ္မတနဲ့ TV ရုပ်သံဟာသမင်းသားတို့အချိန်နဲ့ရှင်ပြိုင်ကြဖို့ရှိနေချိန်မှာစိတ်လို့ချားစရာမဲဆွဲပွဲတွေကိုလည်းသုံးပတ်ကြာလို့ဖို့ပြင်ဆင်နေကြပါတယ်။တနေ့ဦးနေနဲ့ကလောက်ခဲ့တဲ့သမ္မတရွေးကောက်ပွဲပထမအချိန်မဲပွေးပွဲမှာတော့ TV ရုပ်သံစီးရီးတွေမှာသမ္မတအဖြစ်သရုပ်ဆောင်တဲ့ဟာသသရုပ်ဆောင်ဗလိုတီမာဇလန်စကီက30ရာခိုင်နှုန်းပတ်ဝန်းကျင်နဲ့အများခံမှန်းထားတဲ့အတိုင်းအသာလေးအသာစီးရခဲ့ပါတယ်။ဒါပေမဲ့လုံးဝအနိုင်ရဖို့အတွက်တော့မဲ50ရာခိုင်နှုန်းကျော်ရခဲ့ဖို့လိုခဲ့ပါတယ်။အခုပထမအချိန်မဲအသာစီးရမှုပေါ်ဟာသမင်သားဇလန်စကီကဒါကကြီးမားတဲ့အောင်ပွဲကိုဥတီနေတဲ့ပထမခြေလှမ်းတာဖြစ်တယ်လို့တနင်္ဂနွေနေ့တုန်းကစူဝေးရောက်ရှိလာကြတဲ့သူ့ကိုထောက်ခံသူတွေနဲ့သတင်းတောက်တွေကိုပြောလိုက်ပါတယ်။ဒါအပြင်ဟာသမင်သားဇလန်စကီကဆက်ပြီးဒုတိယချုပ်မှာဘယ်သူနဲ့ပဲပြန်ပြန်လုံးဝမမှုဘူး။သူတို့အနေနဲ့တယောက်ယောက်နဲ့လှုပ်ဝက်သဘောတူညီမှုလုပ်ထားတယ်ဆိုပြီးသတင်းမားတွေဖြန့်နေတာကြားနေရတယ်။အဲ့ဒါမျိုးသူတို့ဘယ်တော့မှလုံးဝမဟုတ်ဘူး။အတိတ်ကဟာတွေအနာဂတ်မှာမမြင်ကျွန်တော့လို့ဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။အခုဒုတိယချုပ်ဆက်ပြန်ရမယ်။လက်ရှိသမ္မတပီထရိုပိုရိုရှန်ကိုကတော့မဲရီအတွက်1800ခန့်နှုန်းနဲ့ဒုတိယအများဆုံးရခဲ့ပါတယ်။ဒီရလက်ထွက်လာပြီးသမ္မတပိုရိုရှန်ကိုအနေနဲ့နှိမ့်နှိမ့်ချချပဲသတင်းမီဒီယာတွေကိုတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
။ VOA American သမ္မတဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းအမနခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ထဲမှာမြန်မာနိုင်ငံလုံခြုံရေးနဲ့ကာကွယ်ရေးအဖွဲ့အစည်းတွေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့တိုက်ပွဲတွေမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းအလုံးအနေနဲ့အရက်သားတွေကိုအကာအကွယ်ပေးဖို့INGO အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း16ဖွဲ့ကဧပြီလ1ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဖတိဘက်ကဖြစ်ပေါ်ရာနယ်မြေတွေထဲမှာနေထိုင်သူဒေသခံကအနည်းဆုံး 9,000 ခွဲကျော်အတွက်လိုအပ်တဲ့အကူအညီတွေမရဘဲဖြစ်နေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွေအရှိန်မြင့်လာပြီးတော့အိုးရင်ဆွန့်ခွာထွက်ပြေးမှုတွေများနေတဲ့မြို့နယ်9မြို့နယ်ဖြစ်တဲ့ကြောက်တော်ပုံနှကျွန်းဘူးဒီတောင်မောင်တော်နဲ့ရသေးတောင်အပြင်မြောက်ဦးကိုပါဒီ INGO အဖွဲ့တွေတောရခွင့်မရပဲပိတ်ပင်ကန့်သတ်မှုတွေခံနေရကြောင်းဒီဒေသတွေရဲ့အခြေအနေဟာတစ်ခုနဲ့တစ်ခုမတူကြတဲ့အတွက်ဒေသအလုံးအတွက်တပြေးညီကန့်သတ်မှုတွေမလုပ်ဖက်နဲ့လက်ရောညီထွေတဲ့တောလာခွင့်တွေပေးဖို့လဲ Save the Children နဲ့ World Vision ပါဝင် INGO အဖွဲ့16ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဒေသတွင်းမှာနေထိုင်တဲ့လူတွေဟာကျမ်းမာရေးဆောင်ရှောက်မှုပညာရေးနဲ့တန်ရှင်းတဲ့ရေးရရှိရေးလိုမျိုးဝန်ဆောင်မှုတွေရဖို့အခက်အခဲတွေနဲ့ကြုံနေရတယ်လို့အတံမွေးဝမ်းကြောင်းအစီအစဉ်တွေစိုက်ပျိုးရေးဆိုင်ရာကူညီထောက်ပံ့မှုတွေနဲ့တခြားဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်မှုတွေကိုလည်းရန်နာထားပြီးရရွာလူလူရဲ့ကျန်းမာရေးနဲ့စားနပ်ရိက္ခာဖူလုံရေးအတွက်ကိုဆိုးကျိုးတွေတက်ရောက်စေတယ်လို့ပြောပါတယ်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘဟုဌာန NRPC ကမတ်လ27ရက်နေ့မှာ AA ပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ရခိုင်ဘက်မှာတော့တိုက်ပွဲတွေကဆက်ပြီးဖြစ်ပွားနေတာပ
ါဘင်္ဂလားဒေ့ရှ်နိုင်ငံကနေအင်ဒိုနီးရှားနိုင်ငံကိုလေကြောင်းကနေထွက်ခွာဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဟန်ဆောင်ပြီးကျိုးပန်းခဲ့တဲ့ Ranger 4ဦးကိုရဲတွေကတနင်္ဂနွေနေ့ကဖမ်းဆီးလိုက်ပါတယ်ဟာဇရက်ရှာဂျာအယ်အပြည့်ပြည့်ဆိုင်ရာလေစိတ်မှာဖမ်းခံရတဲ့ Ranger 4ဦးကတော့အသက်26နှစ်အရွယ်အာမီနာဘက်ကမ်အသက်30အရွယ်အန်ဝါအသက်19နှစ်အရွယ်ရူကီယာနဲ့အသက်23နှစ်အရွယ်မိုရီဂျန်တို့ဖြစ်တယ်လို့လေစိတ်ရဲတပ်ဖွဲ့အရာရှိ MT Alaga ဟူစင်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့အရာရှိတွေကပဲဘင်္ဂလားဒေ့ရှ်နိုင်ငံကလက်မှတ်အတူတွေကိုင်ဆောင်ထားတဲ့ဒီ Ranger 4ဦးကိုတနင်္ဂနွေနေ့မနက် 7:00 နာရီမှာလေစိတ်အထွတ်အဆောင်ကနေဖမ်းဆီးခဲ့တာလို့ဆိုပါတယ်။ဒီ Ranger 4ဦးအနေနဲ့ တနင်္ဂနွေနေ့လယ်မှာထွက်မယ်မလေးရှားလေယာဉ် MH-103 နဲ့လိုက်ပါဖို့ပြင်ဆင်ခဲ့တာလို့ဒီရဲရရှိတွေကဆက်ပြောခဲ့ပါတယ်ဒီဖန်ခန့်သူတွေရသူတွေကတော့သူတို့ကရခိုင်ပြည်နယ်မောင်းတော့ကထွက်လာခဲ့သူတွေဖြစ်တယ်လို့ပြောခဲ့ကြအောင်ဘင်္ဂလားဒေ့ရှ်လေဆိပ်ရဲတွေကထုတ်ပြောနေပါတယ်ခင်ဗျာ
American ပြည်တော်စုမှာဒုက္ခသည်လက်ခံတဲ့အစီအစဉ်စတင်ခဲ့ခြင်းကဆက်ပြီးတော့အခု2019ဘဏ္ဍာရေးနှစ်နှစ်လည်းရောက်တဲ့အချိန်တည်းဆိုရင်လာရောက်သူဟာတမိုင်းတင်အနေပါဆုံးဖြစ်နေပါတယ်။အောက်တိုဘာလ3ရက်နေ့မတ်လအကုန်တွင်အမေရိကန်နိုင်ငံနဲ့ဒုက္ခသည်လာရောက်မှုခြေရင်နိုင်ငံ၃နိုင်ငံကိုဦးစားပေးထားပြီးလာရောက်သူစုစုပေါင်း132,151ယောက်ထဲမှာအများဆုံးကကွန်ဂိုဒီမိုကရက်တစ်ဖြစ်ပြီးတော့48ရာခိုင်နှုန်းဒုတိယအများဆုံးကမြန်မာ18ရာခိုင်နှုန်းနဲ့ယူကရိန်းက73ရာခိုင်နှုန်းဖြစ်ပါတယ်။
အခုတော့သတင်းဆောင်မတွေကိုနားဆင်ကြရပါမယ်ရှင်။အသက်18နှစ်အောက်ကလေးစစ်သားတွေအဖြစ်စုဆောင်းခံထားရသူလူငယ်32ဦးကိုတပ်မတော်ကမတ်လ31ရက်နေ့ကနှုတ်ထွက်ခွင့်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂအေဂျင်စီတွေဘက်ကကြိုဆိုလိုက်ပါတယ်။ပြန်လွတ်လာတဲ့ကလေးစစ်သားတွေဘဝပြန်လည်ထူထောင်ရေးအတွက်တာဝန်ယူမှုနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးအဖွဲ့တွေကမေးခွန်းထုတ်ပါတယ်။မတ်အင်ဂျင်နိုင်ကတင်ပြပေးပါမယ်ရှင်။
တနင်္ဂနွေနေ့ကကလေးစစ်သားအဖြစ်ကနေလွတ်မြောက်လာသူတွေထဲမှာကလေးတငယ်9ဦးနဲ့လူငယ်25ဦးပါဝင်ပါတယ်။2012ခုနှစ်ဇွန်လကစတင်ပြီးမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ကြားပူးတွဲလုပ်ငန်းစဉ်သဘောတူညီချက် Joint Action Plan ကိုစတင်အကောင့်ထည့်ဖော်ခဲ့ပြီးတဲ့နောက်ပြန်လွတ်ပေးတဲ့ကလေးစစ်သားပေါင်းအခုဆိုရင်956ဦးရှိသွားပြီဖြစ်ကြောင်းမတ်လ31ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှဖော်ပြထားပါတယ်။အခုလိုကလေးတငယ်တွေကိုတက်မတော်ထဲမှာစစ်မှုထမ်းစီတာကနေတားဆီးရက်တန့်စေဖို့အစိုးရရဲ့ကြိုးပမ်းလှုပ်ဆောင်မှုအားရပွဲနောက်ထပ်ခြေလှမ်းတစ်ခုအဖြစ်ကြိုဆိုကြောင်းမြန်မာနိုင်ငံဆိုင်ရာယာယီကုလသမဂ္ဂဌာနညှိနှိုင်းရေးမှူးကနုတ်အော့စပီကပြောကြားခဲ့ပါတယ်။အခုလိုကုလသမဂ္ဂနဲ့မြန်မာအစိုးရကြား2012ခုနှစ်မှာပူးပေါင်းဆောင်ရွက်မှုမတိုင်ခင်ကတည်းက ILO နိုင်ငံတကာအလုပ်သမားများအဖွဲ့ချုပ်နဲ့အခြားလူခွင့်ရေးအဖွဲ့အစည်းတွေအနေနဲ့မြန်မာစစ်တပ်အတွင်းကလေးစစ်သားစုဆောင်းမှုဆိုးရွားနေတဲ့အခြေအနေတွေကိုနိုင်ငံတကာသိအောင်စီရင်ခံတင်ပြနိုင်ခဲ့တဲ့အတွက်မြန်မာစစ်တပ်အနေနဲ့ကလေးစစ်သားစုဆောင်းမှုကိုဖုံးမထားနိုင်တော့ဘဲကင်တွယ်ဖြေရှင်းလာရတဲ့အဆင့်ရောက်လာခဲ့ကြောင်းဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါရယ်ကလေးစစ်သားစုဆောင်းတာနဲ့ပတ်သက်လို့မြန်မာတပ်မတော်အတွင်းမှလည်းတာဝန်ရှိသူတချို့ကိုအရေးယူအပြစ်ပေးတာတွေလှုံ့ဆော်ခဲ့ပြီးနောက်ပိုင်းကလေးစစ်သားအရေးအတွက်တိတိတတ်တာကြာဆင်းမှုတွေရှိခဲ့ကြောင်းလည်းဦးမင်းလွင်ဦးကဆိုပါရယ်ကလေးစစ်သားစုဆောင်ရတဲ့အဓိကအကြောင်းရင်းကလည်းအရင်ကစစ်တပ်အတွင်းကျင့်သုံးခဲ့တဲ့တယောက်ထွက်ချင်ရင်တယောက်စားရှာဆိုတဲ့စနစ်ကြောင့်ဖြစ်တယ်လို့ဦးမင်းလွင်ဦးကပြောပါရယ
်ပထမတော့ကတပ်မတော်မှကလေးစစ်သားမရှိပါဘူးလို့ညင်းနေနောက်ပိုင်းကျတော့100လွတ်တယ်200လွတ်တယ်300လွတ်တယ်အချင်းချင်းခွဲပြီးတော့လွတ်ရတာပေါ့ဗျာနော်အခုဆိုလို့ရှိရင်တစ်ထောင်နီးပါးတောင်ရှိလာပြီဖြစ်တယ်အဲ့တော့ဒီကလေးတွေကဘယ်ရောက်လာလဲတချို့တွေကြတော့လေတိုင်းသားဒီသားတွေမှာစစ်မဲ့ဖြစ်တဲ့အခါမှာမိဘနှစ်ပါးကတိုက်ပွဲတွေမှာကြသွားတယ်အဲ့ဒီကလေးကြီးကျန်နေတယ်အဲ့ဒီကလေးတွေကိုတပ်မတော်ကထိမ့်သိမ်းစောင့်ရှောက်ထားတယ်ရဲညွန့်ဆိုပြီးတော့သူတို့သတ်မှတ်ထားတယ်အဲ့ဒီကနေပြီးတော့ကလေးတွေအသက်ကြီးလာတဲ့အခါကျတော့ကလေးတွေကိုယ်တိုင်ကစစ်ထဲမှာမနေနိုင်ဘူးစစ်ထဲမှာဝင်ကြည့်မှုဆိုတဲ့အခါမှာအခုလိုမျိုးထွက်ခွင့်ပြီးရတဲ့အခြေအနေမျိုးတွေဖြစ်လာတာရှိတယ်
ကလေးစစ်သားတွေအတွက်သူတို့ရဲ့အခွင့်အရေးကိုအကာအကွယ်ပေးမဲ့သူမရှိတဲ့အပြင်စစ်တပ်ကစူးစူးရွာချိုးပေါက်ခဲ့ကြောင်းလဲဦးမင်းလွင်ဦးကအခုလိုထောက်ပြပါတယ
်ဘလောက်ခံရလဲဆိုရင်ကလေးတွေကိုစစ်စင်တန်းတက်ခိုင်းမယ်တက်ခိုင်းတဲ့အခါမှာရိုင်းနေညှဉ်းပန်းမှုကြီးရှိမယ်ကြီးနိုင်နေရင်ရိုင်းနေမှုကြီးနောက်ပြီးတော့အရွယ်နဲ့မမျှတဲ့လူတွေကိုခိုင်းစေခြင်းခံရမယ်နောက်ပြီးတော့အတန်းပညာသင်ကြားခွင့်တိုက်ပြောက်ဒီပြေဆုံးဆုံးမရဘူးလို့ကျွန်တော်တို့သိရတယ်။အင်းပြောလို့ရှိရင်တော့ဒီအရာရှိတွေရဲ့အိမ်မှာလက်တူလက်တောင်းမိဖို့ကြောင့်ဝင်ပြီးဟင်းချက်တမင်းချက်နောက်ပြီးတော့ပန်းမြင်ကြီးလောင်စတာတွေလောက်ရတဲ့ပြည်ဆိုင်ရာတီတော်တော်များများမှာထည့်သွင်းသုံးချတယ်ဆိုတော့ကျွန်တော်သိရတယ်
။အခုလိုစိတ်ပိုင်းဆိုင်ရာဒဏ်ရာဒဏ်ချက်တွေရခဲ့ကြတဲ့ကလေးစစ်သားတွေလွတ်မြောက်လာတဲ့အခါသူတို့ဘဝပြန်လည်ထူထောင်ရေးအတွက်အစိုးရဘက်ကစေတနာမှန်မှန်နဲ့ဘလောက်ထိတာဝန်ယူဆောင်ရွက်ပေးမှလဲဆိုတဲ့မေးခွန်းတွေတော့ရှိနေကြောင်းဦးမင်းလွင်ဦးကပြောပါရယ
်သူတို့ကတပ်မတော်တွင်းမှာတသွေးသံတမိန်နဲ့หนีလာတယ်နောက်ပြီးတော့စိတ်မချေမတင်လို့ရိုင်းနေခံလာတော့ဒီကလေးတွေရဲ့စိတ်မှာအနာတရားဖြစ်လာတာကိုကုစားပြေးနိုင်မှုအတွက်စိတ် ဆိုင်ဆိုင်ရာဆရာဝန်တွေလူတွေလူမှုဝန်ထမ်းကတော့ဒီကိစ္စတွေကိုစီမံဆောင်ရွက်ထားတဲ့ဆိုပြီးမဲ့ကျွမ်းကျင်တဲ့ပညာရှင်တွေလားဒါမှမဟုတ်လို့ရှိရင်ဖြစ်ရောက်တဲ့ကုသမှုတွေကိုဘယ်လောက်ထိပြီးမှာလဲနောက်ပြီးတော့အဲ့လိုကုသနေတဲ့အချိန်ဒီမှာဒီကလေးတွေရဲ့စာဝန်တွေကြီးနဲ့နေရေးထိုင်ရေးတွေကိုဘယ်လိုစီစဉ်ပြီးမှာလဲဆိုတာတွေကအများကြီးစဉ်းစားစရာဖြစ်တာပေါ့နော်
မက်ရှလာ31ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံစောင့်ကြည့်လေးလာရေးနဲ့အစီအခံတင်ပြရေးလုပ်ငန်းအဖွဲ့ CTFMR ကြီးညာချက်မှာတော့အခုလိုမြန်မာတပ်မတော်ဘက်ကကလေးစစ်သားတွေကိုစီစစ်ပြန်လွှတ်ပေးတာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လက်နက်ကိုင်ပဋိပက္ခအတွင်းမှာကလေးတငယ်တွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ရေးအတွက်အရေးပါကြောင်းဖော်ပြထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်စီရင်ခန်းစာမှာဖော်ပြထားတဲ့လက်ရှိတိုင်းဒေသလက်နက်ကိုင်တွေဘက်ကကလေးစစ်သားအဖြစ်အသုံးပြုနေတယ်ဆိုတဲ့အဖွဲ့တွေကတော့ကချင် KIA ၊ကရင်အဖွဲ့တွေဖြစ်တဲ့ DKBA, KNLA, KNLAPC, နောက်ကရင်နီတပ်ဖွဲ့၊ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့နဲ့ WUWSA တို့ဖြစ်ပါတယ်ရှင
်။စစ်တပ်ကိုအတရေဖျက်မှုနဲ့ထောင်ဒဏ်6လနဲ့ငွေဒဏ်ချခံထားရတဲ့ကချင်ငင်းချမ်းရေးလှုပ်ရှားသူ၃ဦးထဲကဒေါ်နန်ပူကတော့ကျမ်းမာရေးကြောင့်ဒီအပိုင်းနဲ့ထောင်နန်ရှော့ပေါ်ပြီးပြန်လွတ်လာဖို့ရှိနေချိန်မှာတော့ထောင်နန်ချက်ခံနေရစေကချင်ဆနပြခေါင်းဆောင်၂ဦးအမှုနဲ့ပတ်သက်လို့တော့သူတို့မှအပြစ်မရှိတဲ့အတွက်တရားဥပဒေလမ်းကြောင်းအတိုင်းပြည်တော်စုတရားလွှတ်တော်ရုံးကနေတမရအထိဆက်ယူခံဝင်သွားမယ်လို့အကျိုးဆောင်ရှိနေကပြောပါတယ်ဒီအကြောင်းမတ်စုမွန်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်ပြည်တွင်းစစ်ရတရေးနဲ့စစ်ဘေးအသင့်ပြည်သူတွေလွတ်မြောက်ရေးဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုရဲ့ဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလမ်ဆောင်ဦးဇော်ချက်နဲ့ဒေါ်နန်ပူတို့ကိုတပ်မတော်ရဲ့ဂုံတိတ်ခါညှို့နှံ့အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့သူတို့ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယပိုမှူးကြီးမျိုးမင်းဦးကတရားစွဲဆိုခဲ့တာပါကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထောင်နဲ့6လနဲ့ငွေဒဏ်သူတို့ကိုချမှတ်လိုက်ပါတယ်ထောင်နဲ့6လကြာခံခဲ့ရပြီးတဲ့ကချင်လူခွေလှုပ်ရှားသူဒေါ်နန်ပူကတော့ကျန်းမာရေးအခြေအနေဆိုးရွားတဲ့အတွက်သူ့ကိုပြစ်ဒဏ်ချထားတဲ့6လအစားဧပြီလ9ရက်နေ့မှာတော့မြစ်ကြီးနားအချင်းတော်ကနေပြန်လည်လွတ်မြောက်ဖို့ရှိတယ်လို့ကိုလမ်ဆောင်ဦးစော်ချက်တို့ရဲ့အကျိုးဆောင်ရှေ့နေကြီးဦးမုံဆိုင်ထူကအတည်ပြုပါတယ
်ဒေါ်နန်ပူကကိုလွတ်တာဆိုတဲ့နေရာမှာသူက6လဆိုတဲ့နေရာမှာသူကနေမကောင်းဘူးပြီးတော့အမျိုးသမီးလည်းဖြစ်တယ်အားနယ်တယ်ဆိုပြီးတော့သူ့ကို6လစာ4လလို့ဖြစ်တံပြောင်းပေးတာဖြစ်ပြီးခုနှစ်ရက်မှ4လပြည့်မှာဟိုပုံမှန်ယူအပြည့်မရှိလို့လွတ်တယ်ဆိုတာမျိုးမဟုတ်ဘူးအဲ့လိုမတုံ့တော့ဘူးကိုစောချက်နဲ့ကိုလုံးတောင်းကြတော့မပြောင်းဘူးပြစ်တံပြောင်း6လအတိပဲနေရာမှာကိုလုံးတောင်းနဲ့ကိုစောချက်ကကြတော့သူကဒီနယ်လွတ်တော်မှာတစုံတရာမိတ်ယူတီနာပုဂ္ဂိုလ်ကျွန်တော်တို့ကပီထောင်စုထိတက်ဖို့ကျွန်တော်စားစမ်းနေတိုင်ပင်ဆွေးနွေးပြီးတာဒီနမနဲ့ဖျားနေစပြီးတော့ကျွန်တော်စကြည့်စင်တော့မယ်ဒါကကျွန်တော်တို့မျော်လင့်တဲ့အခြေအနေကရိုးရိုးလွတ်လာဖို့ဆိုတာတက်ကျွန်တော်တို့ကမတရားဒီအပြစ်မရှိဘဲနဲ့ခေါင်းချခံရတယ်ဆိုပြီးမှကျွန်တော်ခံယူထားတာကြောင့်မို့ကျွန်တော်ဒီပုံမှကျောင်းအောင်ကျွန်တော်တို့ကစူးစမ်းတောင်းဖို့ကျွန်တော်တို့မျှော်လင့်ချက်ကအဲ့ဒါပ
ါဧပြီလ9ရက်နေ့မှာပြန်လွတ်မြောက်ဖို့ရှိတဲ့ငြိမ်းချမ်းရေးအတွက်လှုပ်ရှားသူဒေါ်နန်ပူကိုအမေရိကန်တပ်ရုံးကနှစ်စဉ်ချီးမြှင့်တဲ့အပြောင်းလဲအတွက်အမျိုးသမီးများစု Women of Change Award ဆုရှင်အူတွေကတူအဖြစ်ရွေးချယ်ချီးမြှင့်ခဲ့ပြီးတော့ပြီးခဲ့တဲ့မတ်လ18ရက်နေ့ကပဲဂုံပြုအခမ်းအနားနဲ့ဆုပေးခဲ့တာကိုဒေါ်နန်ပူရဲ့ဖခင်ကြီး UN Bounder ကသတိကိုစားလက်ခံရယူခဲ့ပါတယ်ဒေါ်နန်ပူအခုလိုပြန်လည်လွတ်မြောက်လာမှာကိုဝမ်းသာကြိုဆိုသလိုမိမိတို့ရဲ့ဒေသတွေစစ်မီးတွေငြိမ်းသက်နိုင်မှုငင်းညင်းစွာတောင်းဆိုခဲ့တဲ့ငင်းညင်းရေးလှုပ်ရှားသူတွေကိုအခုလိုမတရားပုံမှားတွေနဲ့တရားစွဲဆိုထောင်ချအပြစ်ပေးနေတာတွေရပ်တန့်စေလိုပါတယ်လို့ကချင်ဒုက္ခသည်အရေးကူညီပေးနေတဲ့ဒေါ်မယ်ရီတွန်ကပြောပါတယ
်လက်ဆောင်ခွင့်မင်းကြီးမှာပြေမှာအခုတတိတော့ဒီမလွတ်လာသေးဘူးဆက်လာမယ့်အချိန်တော့ကျွန်တော်တို့အားလုံးဝမ်းမသာကြာကြည့်ဖို့ကျွန်တော်အရှိပါရဟုတ်ကဲ့မတရားပဲနဲ့ဆက်ဆက်ထားရတော့ကျွန်တော်တို့လည်းအဲ့တရားစီရင်ရေးနဲ့တသက်ပြီးမှတော့ဒါမတရားမှလို့ဆက်ဆက်ပါလေဒီကစားစမ်းမှာသာမန်ဆိုင်ရာအကြီးကျယ်တာကျွန်တော်မပြောပေးကြရတာဒီကစားစမ်းမှာသာမန်ဆိုင်ရာနဲ့ပတ်သက်ပြီးမှဒါပြည့်လို့ရတာဖြစ်တယ်။ဒါကိုဒါမှမဟုတ်ဒီကစားစမ်းဆက်လိုက်တယ်လို့ဒါတော့ကျွန်မမှမဟုတ်ပေါ့နော်။ဒီမှာမြစ်ကြီးနားတော်တကောင်းဒီမှာရှိရဲ့ဒီလိုမျိုးလေးဒါအားလုံးကဆန်ပြင်းနေတာမတက်တာလို့ဆိုတဲ့ဟာမျိုးဖြစ်နေပေါ့လေနော်။ဆိုတော့အကြီးကျယ်တော့ကျွန်မတို့အရင်ကတော့ဒါနိုင်ငံတော်အတိုင်းပြန်ပုတ်ပါလေအမြင်ပြောရဲဒါ 要不就吃饭，不然吃就要无所谓。现在人家都这个吃老火锅，反正是还在那个锅庄那搞嘛。我们什么都干，什么都在干啥，都是找工资。
ဒီလိုမျိုးကချင်ညဉ့်ညံ့ရေးလှုပ်ရှားသူတွေကိုထောင်နဲ့ချမှတ်လိုက်ချင်းကလေးကလည်းအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာနဲ့ EU ဥရောပသမဂ္ဂတို့ဘက်ကပါလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းစဉ်ကိုများစွာထိခိုက်စေတဲ့လုပ်ရဖြစ်တဲ့ဆိုတာကိုချက်ချင်းဆိုသလိုသဘောထားကြေညာချက်တွေထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်ရှင
်။မဆုမမရှင်ဂျူးလူမျိုးတွေနဲ့ဂျူးနိုင်ငံရဲ့နှစ်ပေါင်း 3,500 တမိုင်းချောင်းကိုဖော်ပြတဲ့အထူးပွဲတစ်ခုကိုရန်ကုန်မြို့ကမက်ရှမီယာယေရှုဝဂျူးဖျားချောင်းမှာမတ်လ31ရက်တနင်္ဂနွေနေ့ကဖွင့်လှစ်လိုက်ပါတယ်။ဧပြီလ10ရက်နေ့ထိအများပြည်သူကြီးစုနိုင်ဖို့အတွက်ဖွင့်လှစ်သွားမယ့်ဒီပြပွဲအကြောင်းမက်ခင်ဖြူထွေးကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်မြို့နယ်မှာရှိတဲ့မြန်မာနိုင်ငံရဲ့တခုတည်းသောမက်ရှမီယာယေရှုဝဂျူးဖျားကျောင်းမှာဂျူးလူမျိုးတွေရဲ့နှစ်ပေါင်း 3,500 တမိုင်းကျောင်းအစဉ်စဉ်ကိုပြသထားတာဖြစ်ပါတယ်။ဒီပြပွဲကိုတော့မြန်မာနိုင်ငံမှာရှိတဲ့ဂျူးလူမှုအတိုင်းဝိုင်းနဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO တို့ပူးပေါင်းကျင်းပတာဖြစ်ပြီးတော့အစ္စရေးအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကဝိုင်းဝန်းကူညီပံ့ပိုးပေးထားတာဖြစ်ပါတယ်။ဒီပြပွဲကနေဂျူးလူမျိုးတွေဖြတ်သန်းလာခဲ့တဲ့တမိုင်းကျောင်းကိုသိရှိလေ့လာနိုင်ပြီးမြန်မာနိုင်ငံအတွက်အထွေထွေယူနိုင်ဖို့မျှော်လင့်တဲ့အကြောင်းပြပွဲဖွင့်ပွဲအခမ်းအနားကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာအစ္စရေးသံအမတ်ကြီးရိုနန်ဂီလာက VOA ကိုပြောပါတယ
် We believe that this story is very important and can be of a good
အင်တန်ရေးကြီးတဲ့တမိုင်းကျောင်းတစ်ခုပါနှစ်ပေါင်း 3,500 ဖြတ်သန်းခဲ့တဲ့ဂျူးလူမျိုးတွေရဲ့တမိုင်းကျောင်းတိုးတက်တဲ့ဤပညာတွေစသစ်တီထွင်ကျန်ဆမှုတွေနဲ့အောင်မြင်တဲ့အစင်းမြင့်ပညာရေးစတဲ့ဒီနယ်ပယ်အသီးသီးမှာအောင်မြင်တဲ့နိုင်ငံတစ်ခုဖြစ်အောင်ဘလို့တည်ဆောက်လာခဲ့တယ်လဲဆိုတော့တမိုင်းကျောင်းအစင်းစင်ကိုမြန်မာနိုင်ငံသားတွေသိရှိနားလည်ခွင့်ရစေမှာဖြစ်တယ်လို့ဒီကနေကောင်းမွန်တဲ့အတွေ့အကြုံတစ်ခုကြီးမားတဲ့အခွင့်အရေးကောင်းတစ်ခုဖြစ်စေနိုင်ပါတယ်ဒီလိုတိုးတက်လာတဲ့ဖြစ်စဉ်တွေကိုမြန်မာနိုင်ငံသားတွေကိုမျှဝေပေးခြင်းပါတယ်နှစ်နိုင်ငံကြားနှစ်ပေါင်းများစွာကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ထားရှိတဲ့အတွေ့အကြုံလဲအခုလိုမျှဝေဖို့ဖြစ်လာခဲ့တာပါမြန်မာနိုင်ငံသားတွေအနေနဲ့ဒီပြပွဲကိုကိုယ်တိုင်ကိုယ်ကျလာရောက်ကြည့်ရှုပြီးဂျူးလူမျိုးတွေရဲ့တမိုင်းကြောင်းကိုပုံပုံနားလည်လာလိမ့်မယ်လို့ယူဆမိပါတယ
်။လူမျိုးစာပေတိုင်းပြည်လို့နာမည်ပေးထားတဲ့ဂျူးလူမျိုးတွေရဲ့တမိုင်းကြောင်းပြပွဲကိုအမေရိကန်ပြည်ထောင်စုပြင်သစ်နိုင်ငံနောက်ဗြိတိန်၊အစ္စရေး၊ Vatican City နဲ့အိန္ဒိယနိုင်ငံတွေမှလည်းပြသခဲ့ပြီးဖြစ်တယ်လို့အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့အခုမြန်မာနိုင်ငံမှာပထမဆုံးချိန်ကျင်းပတာဖြစ်ပါတယ်။မြန်မာနဲ့အစ္စရေးနိုင်ငံအကြားနှစ်ရှည်ရင်းနှီးခိုင်မာလာတဲ့ဆက်ဆံရေးနဲ့အတူနှစ်နိုင်ငံကြားကတူညီတဲ့စံတမ်းမိုးတွေကြောင့်လည်းအခုလိုပြပွဲမျိုးမြန်မာနိုင်ငံမှာကျင်းပမှုဖြစ်လာခဲ့ရတာလို့ဂျူးသမိုင်းကြောင်းပြပွဲကိုနိုင်ငံတကာမှဥဆောင်လှည့်လည်ပြသနေတဲ့ Simon Wiesenthal Center ကဂျူးတရားဟောဆရာ Abraham Kuba ကပြောပါတယ
် This exhibition also focuses on values. So Moses was the lawgiver.
ဒီပြပွဲဟာစံတမ်းမိုးတွေကိုအလေးထားဖော်ပြတဲ့ပွဲပါမိုးဇာဟာလူမှုတရားမျှတမှုတွေကိုစောင့်ကျင်းဖို့အတွက်ဘုရားသခင်ဆေးလွတ်လိုက်တဲ့တမန်တော်တဦးဖြစ်တယ်လို့ဂျူးလူမျိုးတွေလက်ကင်ထားတဲ့တံပိုးတွေဟာမျှဝေခံစားမှုနားလည်ကူညီမှုတွေအပေါ်မှာမူတည်ပါတယ်ဒီလိုပဲမြန်မာနိုင်ငံမှာဆိုရင်လည်းဘေးနရာပေဒီတာကိုရောက်ရောက်မြန်မာလူမျိုးတွေဟာတဘာဝအားဖြင့်ကိုဖေးမှကူညီတတ်တဲ့စိတ်ရင်းရှိကြပါတယ်ဒါကဒလိတစ်ခုပါအလားတူကျွန်တော်တို့ဂျူးလူမျိုးတွေဒီနေ့ဒီချိန်ရှင်သန်ရပ်တည်နိုင်တာဟာဒီလိုတံပိုးတွေကြောင့်ပါပဲဒါကြောင့်လဲအရှိတောင်အရှနိုင်ငံတွေထဲမှာမှမြန်မာနိုင်ငံမှာဒီပြပွဲကိုကျင်းပခွင့်ရတဲ့အပေါ်ကျွန်တော်တို့တိတ်ကိုဂုဏ်ယူဝမ်းမြောက်ရပါတယ
်။တချိန်ကမြန်မာနိုင်ငံမှာဂျူးလူမျိုး 3,000 ကျော်အထိရှိခဲ့ပြီပဲလို့အခုချိန်မှာကတော့ 10 ခန်းသာရှိပါတယ်။ဒီပြပွဲကနေမြန်မာနိုင်ငံမှာပြောက်ွယ်လူနီးပါးဖြစ်နေတဲ့ဂျူးလူမျိုးတွေနဲ့သူတို့ရဲ့တမိုင်းကြောင်းဖြစ်ပေါ်လာပုံတွေကိုလူအများပုံမူသိရှိနားလည်လာဖို့မျှော်လင့်တဲ့အကြောင်းဒီပြပွဲဖြစ်မြောက်ရေးအဓိကစီစဉ်သူတဦးဖြစ်တဲ့ကိုဆမ်မီဆမ်မြူအက်စ်ကပြောပါတ
ယ်။မြန်မာပြည်မှာလည်းကျွန်တော်တို့ဂျူးဘာသာအကြောင်းတော့မသိတာတူတော်များပါတယ်။အခုဆိုမအားဒီတွေ့တဲ့ဒီဖရာကျောင်းဆိုတာနှစ်ပေါင်း130ကျော်ရှိတဲ့ဖရာကျောင်းအရင်လှပါတယ်ဒါပေမဲ့မြန်မာတွေတော်တော်များများမသိကြဘူးအဲ့တော့ကျွန်တော်အနေနဲ့ဖိတ်ခေါ်ချင်တာတော့ဖရာကျောင်းကိုလည်းလာလေ့လာရင်းပြပွဲကိုလည်းလာလေ့လာရင်းနဲ့အဲလာခဲ့ကြပါလို့ကျွန်တော်အမြဖိတ်ခေါ်ပါတယ
်အခုပြပွဲမှာတော့ဂျူးလူမျိုးတွေနဲ့သူတို့ရဲ့တိုင်းပြည်အစပြုဖြစ်လာခဲ့တဲ့သမိုင်းစဉ်အဆင့်ဆင့်ကိုခေတ်အပိုင်းချလိုက်တင်ပြထားပြီးတော့ဂျူးလူမျိုးတွေစုလိုက်ပြုံလိုက်တက်ဖြတ်ခံရတဲ့ Holocaust ခေတ်ကာလနောက်ပိုင်းလက်ရှိအစ္စရေးနိုင်ငံထူထောင်ပြီးသိပ္ပံဤပညာတွေဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုတည်ဆောက်လာတဲ့အထိပြောင်းလဲလာပုံအစဉ်စဉ်ကိုဖော်ပြထားတာဖြစ်ပါတယ်။ဒီကနေ့ပြပွဲဖွင့်ပွဲကိုမြန်မာနိုင်ငံဆိုင်ရာအစ္စရေးသံအမတ်ကြီးအပါအဝင်ရန်ကုန်တန်တမန်အတိုင်းဝိုင်းကပုံကိုယ်တွေနဲ့ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါရဲ့ရှင်။
ဘရူနိုင်းနိုင်ငံမှာတော့မနေ့ပြန်ဗုဒ္ဓဟူးနေ့မှာစတင်တည်ရောက်မဲ့ပြန်လည်ပြင်ဆင်ထားတဲ့ပြစ်မှုဆိုင်ရာဥပဒေကိုကျင့်သုံးခြင်းမပြုဖို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကတောင်းဆိုလိုက်ပါတယ်။ဥပဒေအရကျင့်သုံးမဲ့တည်တံပြစ်ဒဏ်စီရင်မှုဟာဆိုရင်လူမဆန်အောင်ရက်ဆက်ပြီးနိုင်ငံတကာလူ့အခွင့်အရေးဥပဒေကိုချိုးဖောက်တယ်လို့လည်းကုလလူ့အခွင့်အရေးမဟာမင်းကြီးကပြောပါတယ်။လူ့အခွင့်အရေးမဟာမင်းကြီးယုံချုပ်တီရှိယာဂျီနီဗာကနေ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင်။ဘရူနိုင်းနိုင်ငံရဲ့ခီးသွွားကြော်ညာတွေမှာတော့တိတ်ကိုငြိမ်းချမ်းလာတဲ့နိုင်ငံဆိုပြီးဖော်ညွှန်းကြပါတယ်။တချိန်ကတော့ဒီအခြေအနေရှိခဲ့ပါတယ်။မွတ်စလင်ဘုရင်စနစ်အုပ်ချုပ်တဲ့ဘရူနိုင်းနိုင်ငံမှာ1958ခုနှစ်ကစလို့တဦးတယောက်ကိုမှတည်တံ့ဆင်ခဲ့တာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့လည်းမကြသေးခင်ကတော့ကြောက်ခဲနဲ့အသေးပြစ်ပေါက်မှုအပါအဝင်တည်တံ့ဆင်အပြစ်ပေးတာကိုကျင့်သုံးဖို့ဆုံးဖြတ်ခဲ့တာကြောင့်နိုင်ငံတကာမှာမကြည်နပ်မှုတွေပေါ်ပေါက်ခဲ့ပါတယ်။ပြန်လည်ပြင်ဆင်လိုက်တဲ့ပြစ်မှုဆိုင်ရာဥပဒေအရမဒိမ့်မှုအိမ်ထောင်ရေးဖောက်ပြန်မှုလိင်တူဆက်ဆံမှုလူရဲမှုနဲ့တမန်တော်မိုဟာမက်ကိုစော်ကားမှုတွေလို့ပြစ်မှုတွေမှာတည်တံ့အပြစ်ပေးခံရနိုင်ပါတယ်။ပြင်ဆင်လိုက်တဲ့ပြစ်မှုဆိုင်ရာဥပဒေကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်ဘရူနိုင်းနိုင်ငံတွင်လူ့အခွင့်အရေးအကာအကွယ်ပေးမှုမှာအကြီးအကျယ်ဆုပ်ယုပ်သွားမယ်လို့ကုလလူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကသတိပေးပါတယ်။ပြစ်မှုဆိုင်ရာဥပဒေကကျေပြန့်လွန်လာကြောင်းဥပဒေနဲ့ညီစွန်းဖို့တိတ်လွယ်တယ်လို့လည်းလူ့အခွင့်အရေးမဟာမင်းကြီးရဲ့ပြောခွင့်ရရာဘီနာရှမ်ဒါစနီက VOA ကိုပြောပါတယ်
။ For example, it criminalizes exposing Muslim children to the
ဥပမာပြောရရင်အစ္စလာမ်ဘာသာကလွဲလို့တခြားဘာသာရေးတွေကိုယုံကြည်သက်ဝင်ကိုးကွယ်ပြစ်မှုမြောက်တဲ့ဆိုတာမျိုး Muslim clean area ကိုပုံဖော်ပြတာထားတာပါ။နောက်ကိုဝင်ဖျက်ချမှုအတွက်ပြစ်ဒဏ်ဖြစ်နေလူမြင်ကွင်းမှာကြိမ်တမ်းအပြစ်ပေးဖို့လည်းပါပါတယ်။ဒါဆိုရင်အားနည်းချက်ရှိသူတွေကိုအကြီးအကျယ်ထိခိုက်စေမှာဖြစ်တယ်လို့အမျိုးသမီးအများစုပေါ်မှာလည်းအကြီးအကျယ်သက်ရောက်မှာပါ
။လူခွင့်ရေးနဲ့ဘာသာရေးယုံကြည်မှုချာမှာကွဲလွဲဆန့်ကျင်မှုမရှိဘူးလို့လည်းပြောခွင့်ရရှမ်ဒါစနီကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံအနေနဲ့အခွင့်အရေးအတွက်ကိုးကွယ်ယုံကြည်မှုဆိုင်ရာဘေရွတ်ကြီးညာချက်မူကြမ်းတရရေးဆွဲဖို့ကမ္ဘာတစ်လွှာကဘာသာရေးခေါင်းဆောင်နေနဲ့ဆောင်ရွက်နေတယ်လို့လည်းပြောပါတယ
် And this is a very constructive document which again helps countries that you know are
ဒီမူကြမ်းကတိတ်ကိုခိုင်မာပါတယ်ဘာသာရေးယုံကြည်ချက်တွေကိုဥပဒေထဲမှာထည့်သွင်းပြဋ္ဌာန်းလိုတဲ့နိုင်ငံတွေအနေနဲ့နိုင်ငံတကာလူခွင့်ရေးစံတွေကိုအပြည့်အဝလိုက်နာဆောင်ရွက်ဖို့နိုင်ငံတွေကိုအပိတိုက်တွန်းထားတာကြောင့်အားလုံးအတွက်လူကုန်တိတ်ခါနဲ့ဒန်းတူညီမျှမှုကိုအတူပူးတွဲပြီးဆောင်ရွက်နိုင်ပါတယ်
။လူသတ်မှုရွေချင်းနဲ့တက်ဖြတ်မှုတွေအတွက်ပဲတည်တံ့အပြစ်ပေးဖို့နိုင်ငံတကာဥပဒေကခွင့်ပြုထားပါတယ်။ဘာသာရေးကိုအခြေခံတဲ့ဥပဒေပြဋ္ဌာန်းမှုတွေမှာလူခွင့်ရေးမချိုးဖောက်ရဘူးလို့လည်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကပြောပါတယ်။လိုက်နိုင်ရမယ့်နိုင်ငံတကာလူခွင့်ရေးဥပဒေတွေနဲ့လိုက်ရောညီတွေဖြစ်လာစေဖို့ဘရူနိုင်းဆိုရနဲ့ပူးပေါင်းဆောင်ရွက်ဖို့အစင်းနဲ့ရှိတယ်လို့လဲကုလလူ့ခွင့်ရေးမဟာမင်းကြီးကပြောပါတယ်။ကမ္ဘာအချမ်းသာဆုံးပုဂ္ဂိုလ်တူဖြစ်တဲ့ဘရင်ဟာဆန်နဲဘိုကီယာကရင်းနှံကြွယ်ဝတဲ့ဘရူနိုင်းနိုင်ငံကိုအုပ်ချုပ်နေတာနှစ်90ကျော်ရှိခဲ့ပါပြီ။မွတ်စလင်ဘရင်စနစ်နဲ့အုပ်ချုပ်နေတဲ့ဘရူနိုင်းနိုင်ငံကလိင်တူလိင်ကွဲဆုံးမဲ့သူတွေလိင်ပြောင်းထားသူတွေကိုကြောက်ခဲနဲ့အသေးပြစ်ပေါက်အပြစ်ပေးခွင့်ပြုထားတဲ့မွတ်စလင်ရှာရီယာဥပဒေကိုပြဋ္ဌာန်းခဲ့တာပါဘရူနိုင်းနိုင်ငံပိုင်ဟိုတယ်တွေမှာတဲခိုကြတာဟာဆိုရင်လိင်တူဆက်ဆံမှုနဲ့အိမ်ောင်ရေးဖောက်ပြန်မှုဆွဆွဲချက်တွေနဲ့ကိုယ်နိုင်ငံသားတွေကိုကြာဖို့နဲ့ရိုက်ခဲနဲ့ပေါက်တည်တံ့စီရင်ဖို့စီစဉ်တဲ့အမျိုးသားတွေရဲ့လက်ထဲကိုငွေတွေထည့်ပေးနေကြတာဖြစ်တယ်လို့ဟောလီဝုဒ်သရုပ်ဆောင်ကျော်မော်ဂျော့ဂျ်ကလူနီကပြောဆိုပြီးဒီဟိုတယ်တွေကိုသပိတ်မှောက်ကြဖို့တိုက်တွန်းထားပါတယ်ဒီတိုက်တွန်းချက်ကိုတော့ဗြိတိန်ရော့ကီတာအကျော်မော်အယ်တန်ဂျွန်လည်းပူးပေါင်းပါဝင်လာပါတယ်။ဟောလီဝုဒ်ကဘေဗလီဟိလ်စ်ဟိုတယ်နောက်လန်ဒန်ကဒေါ်ချက်စတာဟိုတယ်တွေလိုမျိုးဇိမ်ကန်ဟိုတယ်ကြီးတွေကိုဘရူနိုင်းကပိုင်ဆိုင်ထားတာပါ။ဒီသပိတ်မှောက်မှုမှာပူးပေါင်းပါဝင်လာကြသူတွေထဲမှာအမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်၊ရီပါဘလီကန်အထက်လွှတ်တော်အမတ်တက်ခရူးစ်နဲ့သရုပ်ဆောင်ဂျီမီလီကာတစ်စ်တို့လည်းပါဝင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံက2019ခုနှစ်ဧပြီလ2ရက်နေ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆန်ရကောက်နှုတ်ချက် American 3 Indian အင်္ဂလိပ်စာအပတ်စဉ်ခဏတွေတဲမှာတော့
နိုင်ငံရေးနဲ့စီးပွားရေးကလည်းပတ်သက်ဆက်နွယ်နေအောင်နိုင်ငံရေးဆိုတာလဲစီးပွားရေးစီးပွားရေးဆိုတာနိုင်ငံရေးဖြစ်တဲ့
စီးပွားရေးကဏ္ဍမှာနားဆင်ကြရမှာပါနောက်ပိုင်းမှာတော့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုညင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြထားတာကိုနားဆင်ကြရပါမယ်ကိုဝင်းမင်းကောက်နှုတ်ပြီးမတ်အင်ချင်းနိုင်တဲ့အတူတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမတ်လ30ရက်နေ့ထုတ် Nikkei Asian Review စာဆောင်မှာမြန်မာစီးပွားရေးအားကောင်းလို့ဖို့ဒေါင်ဆန်းစုကြည်မှာအချိန်မရှိတော့ဘူးဆိုတဲ့ခေါင်းစဉ်နဲ့စီးပွားရေးကတိတွေလက်တွေ့အလုပ်ဖြစ်ပါမလားလို့သုံးသပ်ဝေဖန်ထားပါတယ်။ဆောင်းမရှင်ယူချီနေတာကဒေါင်ဆန်းစုကြည်ဆိုရအနေနဲ့အခုချိန်မှာစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေအချိန်မြင့်ဖို့အတင်းလုံနေပေမဲ့မကြာခင်ကပြည့်ခဲ့တဲ့ဆိုရသက်တမ်း၃နှစ်အတွင်းစီးပွားရေးတိုးတက်မှုကနှေးကွေးလာနေခဲ့တယ်လို့ထောက်ပြလိုက်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကလည်းခေနောက်ကျနေတဲ့ဥပဒေတွေနဲ့လုပ်ငန်းစဉ်တွေအပြင်လျှက်စစ်ဘာဝင်လက်ပန်းဆက်သွယ်ရေးချွတ်တက်နေသေးတာနဲ့ရခိုင်ပြည်ထောင်မဖြစ်ရှင်းနိုင်သေးတဲ့အပေါ်စိုးရိမ်မှုတွေကြောင့်အလားနည်းသွားတယ်လို့လည်းဆိုပါတယ်။နိုင်ငံခြားယင်းနှိမ့်မြုံနယ်မှုတွေကိုပိုဆွဲဆောင်နိုင်ဖို့ဒေါ်စုစိုးရအနေနဲ့ပြီးခဲ့တဲ့နိုဝင်ဘာလမှာယင်းနှိမ့်မြုံနယ်မှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအသစ်ဖွဲ့ပြီးလုပ်ငန်းစဉ်ဖြေလျှော့ပေးတာနဲ့ဒီနှစ်ဇန်နဝါရီလမှာမြန်မာယင်းနှိမ့်မြုံနယ်မှုညီလာခံနေပြည်တော်မှာကျင်းပပြီးစီးပွားရေးအတွက်အခြေအနေကောင်းတွေကိုကတိပေးခဲ့တာမျိုးတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အစိုးရဝန်ကြီးဌာနတွေနဲ့အစိုးရဌာနတွေအကြားအခြေဆက်မကောင်းတာနဲ့အစိုးရဝန်ထမ်းတွေကိုယ်တိုင်လစာနဲ့ဝန်ထမ်းမလောက်ဖြစ်ပြီးမပြောင်းလဲခြင်းသူတွေများနေတာကြောင့်အစိုးရမှာပြုပြင်ပြောင်းလဲအကောင့်ထယ်ဖို့စွမ်းအားနည်းနေတယ်လို့ထောက်ပြထားပါတယ်။ဇန်နဝါရီလတုန်းကတော့အစိုးရအနေနဲ့နိုင်ငံခြားအာမခံကုမ္ပဏီတွေကိုဝန်ခွင့်ပြုဖို့စီစစ်နေတာတွေကိုအသေးစိတ်ဖော်ပြခဲ့ပြီးပြီးခဲ့တဲ့တောက်ကြနေ့မှာကြေညာဖို့ရှိခဲ့တာကိုအခုတော့ဧပြီလ5ရက်နေ့ကိုနောက်ရှေ့လိုက်တဲ့တဝဲအထူးစီးပွားရေးဆုံမှာလည်းမြေညှိပြီးကြတဲ့ကနောက်ထပ်တိုးတက်မှုတွေမရှိလာခဲ့ဘူးဒါကြောင့်ပေးထားတဲ့ဂရီတွေပေါ်အလင်းနဲ့ထားမှုကိုဒီဆောင်းပါးမှာမေကွန်းထုတ်ထားပါဗျ။ဒါအပြင်တမတော်ကြီးဆိုတဲ့အစိုးရတွေလက်ထက်တုန်းကထိတ်ဆုံးကခေါင်းဆောင်တွေဖြစ်စေချင်တာတွေကိုနှီးစက်တဲ့အရာရှိကြီးတွေအနေနဲ့ဥစားမှုယူပြီးဆုံးဖြတ်ချက်များချပေးခဲ့ကြပေမဲ့ဒေါ်ဆန်းစုကြည်အစိုးရအနေနဲ့တော့လှုပ်ဆောင်တာနှေးခွေးနေပြီးစစ်တပ်ဆန်တဲ့ဘျူရိုကရေစီဝန်ထမ်းတွေကိုခက်ခက်ခဲခဲညွှန်ကြားနေရတယ်လို့တချို့သုံးသပ်ထားတာကိုကိုကာထားပါတယ်ခင်ဗျာ
ဆက်လက်ပြီးတော့ဧပြီလ10ရက်နေ့တုန်း Channel News Asia သတင်းစင်မှာတော့မြန်မာနိုင်ငံရခိုင်ပြည်နာမှာဂျောင်းဝင်လုတ်ကင်ပေးဖို့လမ်းပွင့်တော့မယ့်အနေအထားရောက်နေပြီဆိုတဲ့ခေါင်းစဉ်နဲ့အာဆီယံကိုဂျောင်းဝင်ပေးဖို့စင်ကာပူအခြေစိုက်မြန်မာသုတေသီတအူတိုက်တွန်းထားတာကိုဆက်ပြီးတင်ပြလိုပါတယ် ISEAS လို့အတူကောက်ခေါ်တဲ့စင်ကာပူအခြေစိုက်ရှစ်တောင်အာရှလေ့လာရေးအဖွဲ့ကသူတေတီမမိုးသူစားက2019ခုနှစ်မှာမြန်မာနိုင်ငံကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရပြီးတဲ့နောက်အာဆီယံအနေနဲ့မြန်မာအစိုးရနဲ့ဘလို့လက်တွဲဖြေရှင်းနိုင်မလဲလို့နိုင်ငံတကာနဲ့ဒေတာရင်းဆွေးနွေးမှုတွေဆက်ပြီးရှိလာခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံတွင်ပြဿနာအနေနဲ့ဒေတာရင်းကိုရိုက်ခတ်လာခြင်းမျိုးမှာဥပမာနာဂစ်မုံတိုင်းကဆိုးကြီး2008ခုနှစ်မှာကြုံခဲ့တဲ့ကအာဆီယံအနေနဲ့ဂျာဝင်ဆေးဆက်ပေးတဲ့အဆင့်တင်မကဘဲတတိယပါတီအဆင့်မျိုးနဲ့တောင်ဥဆောင်ပါဝင်လုတ်ကိုက်ပေးခဲ့တဲ့အလုပ်ဖြစ်တဲ့တာရကရှိခဲ့တာမို့အခုဂျာဝင်ရေးလမ်းပ ွင့်သွားနိုင်တယ်လို့ဆိုပါတယ်မမိုးသူစားကရိုဟင်ဂျာအကျက်တဲမှာတိုင်းရင်းသားနဲ့နိုင်ငံသားဖြစ်မှုပြဿနာတွေအဓိကပါဝင်နေတာမို့ပြည်ရင်းရေးကိစ္စအဓိကဖြစ်နေပေမဲ့ဒေတာရင်းကိုရိုက်ခတ်လာတဲ့ထွက်ပြေးဒုက္ခသည်တွေအပိုင်းတွေမှာအာဆီယံအတွက်ရောမြန်မာအတွက်ပါအဆက်ရစေတာမို့အခုလိုဂျောင်းဝင်ပေးရေးလမ်းစာပွင့်သွားအောင်ကြိုးပမ်းတင်တယ်လို့တိုက်တွန်းထားပါတယ်မမိုးသူစားကပဲလောလောဆယ်မှာမြန်မာအစိုးရအနေနဲ့အာဆီယံရဲ့ AHA လို့အတူကောက်ခေါ်တဲ့လူသားချင်းစာနာမှုနဲ့တဘာဝဘေးဒဏ်ကြားရမှုဆိုင်ရာညှိနှိုင်းရေးရုံးရဲ့ပါဝင်ကူညီမှုအခမ်းကဏ္ဍကိုလက်ခံပေးထားပြီးအာဆီယံရဲ့အရေးပေါ်တုံ့ပြန်ကူညီမှုအဖွဲ့အစည်းအနေနဲ့လည်း2018ခုနှစ်တခြားလုံးမြန်မာနိုင်ငံနဲ့အချင်းချင်းတွားခဲ့ကနောက်ဆုံးပြီးခဲ့တဲ့မတ်လတည်းမှာပါအခြေအနေတွေကိုအကဲဖြတ်ခွင့်ရခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်မကြာသေးခင်က ISEAS အရှေ့တောင်အာရှအဖွဲ့ရဲ့2019ခုနှစ်စစ်တမ်းထဲမှာလည်းအာဆီယံအနေနဲ့ဂျားဝင်ညှိနှိုင်းပေးဖို့ကို 66.5 ရာခိုင်နှုန်းကထောက်ခံထားတာမို့လက်ရှိလူသားချင်းစာနာမှုဆိုင်ရာကူညီတဲ့အဆင့်ကနေမြန်မာအစိုးရလက်ခံနိုင်တဲ့အဆင့်ရှိဂျားဝင်ပေးရေးလုပ်ငန်းစဉ်ကိုတက်လှမ်းသင့်တယ်လို့အကြံပြုထားပါတယ်ရှင
်။ဘောရှိမဖျားလူလက်နှက်တာရဲ့ရွက်ောက်ပွဲဆိုတာဟာအခြေခံအကျဆုံးဒီမိုကရေစီခွင့်ရေးတရားဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့အနာဂတ်ကိုခြေတမဲ့လူငယ်တွေကြားဘယ်လိုသဘောထားကြပါသလဲ။ဘယ်လိုမျိုးနားလဲကြသလဲ။ဒီမေးခွန်းကိုဆွေးနွေးလိုပါတယ်။ကြောင်မလို့မြမလူငယ်နဲ့ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဒီလာမယ့်အင်္ဂါနေ့ညဒိုင်လီလိုက်အစီအစဉ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူသူတွေ VUE မြမပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်ဆွေးနွေးပွဲအစီအစဉ်စတဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အပြင်ကိုယ့်ရဲ့ယူဆကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြမပိုင်းရဲ့ဖုန်းနံပါတ်က1-32-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သရရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ
။ဒီကနေ့ည9:00 နာရီ VOA တရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သရရှင်နဲ့အားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်။ VOA American အသံရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေပါတယ
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက tip tip ကထိပ်ဖြာ of of ကရဲ့ the theiceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့သခိုက်ထုံးရဲ့ဓာတ်ရိုက်ဒေးဝေကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ဖြားပေါ့ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာပြစ်ချစင်ခံသင်္ဘောကြီးတိုက်တဲ့ခါပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုချီးပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်မှာပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။ နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case. Tip of the iceberg.
တန်စီစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်။အင်္ဂလိပ်သင်ခန်းစာအသေးစိတ်ပို့ချချက်တွေကိုစိတ်တန်းကြပြန်ပြီးတော့နားဆင်ဖတ်ရှုလို့ရင်တော့ကျမတို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်တယ်လို့ TV အစီအစဉ်တွေမှာလည်းထုတ်လွှင့်ပေးနေပါတယ်။တခြားအပတ်စဉ်အစီအစဉ်တွေကိုလည်းကျမတို့ရဲ့ website မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။အခုကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးခြင်းပါလေမြမဆန်ကိုတရုတ်ဘက်ကကုန်စည်ဖလှယ်မှုစနစ်နဲ့တန်းချိန်၄သိန်းဝယ်ဖို့ရှိပါတယ်တရားမဝင်ကုန်သွယ်မှုနဲ့စံတန်းချိန်၂သန်းကျော်ထိပြီးခဲ့တဲ့နှစ်ကတရုတ်ဘက်ကိုပို့နိုင်ခဲ့ပေမဲ့အခုတော့တရုတ်ကပိတ်ထားတာကြောင့်အစိုးရချင်းညှိနှိုင်းမှုနဲ့စံပြန်ပို့နိုင်ဖို့စီစဉ်နေကြရတာပါနေဆက်ကုန်သည်ကြီးတွေကတော့တရုတ်မြန်မာနေဆက်ကုန်သွယ်ရေးမှာအစိုးရချင်းတီတီရောက်ရောက်ညှိဖို့လိုနေပြီလို့ပြောကြပါတယ်ဆန်စပါးကုံစီတိုင်းမူဆယ်ရဲ့ဒုတိယဥက္ကဋ္ဌဦးချမ်းသာဦးနဲ့ဆက်သွယ်မိမြန်ပြီးဒီသတင်းပတ်စီးပွားရေးခန္ဓာမှာတင်ပြထားပါတယ်ရှင
်သူကလည်းတရုတ်သူကလည်းညှိနှိုင်းထားတဲ့နေရာမှာဒီတန်ကျင်ရေးကြိမ်ပေါ့နော်နိုင်ငံကနေပြီးတော့ပါတာစစ်တမ်းနဲ့ပေါ့နော်လက်မှတ်ထိုးကြည့်ကြည့်တိလက်မှတ်ထိုးဆိုတော့ရှိပါတယ်ဗျာ
ပါတာစနစ်ဆိုတော့ဟိုဘက်ကနေပြီးတော့ကုံပြန်ရမှာပေါ့နော်အဲ့ဒီဘောလားရှင
်ကုံတစီချင်းဖလဲစနစ်ပေါ့အဲအဓိကအရှင်ကတော့သူတို့ဘက်ကနေကျွန်တော်ဘက်လွယ်တဲ့နေရာဆုံးစက္ကရိယာတွေတမနီတွေပုတ်တဆီမျိုးရောဇာတွေပြီးရင်လက်စစ်ပစ္စည်းတွေပေါ့
ဒီတန်းချင်း၄သိန်းဆိုတာကခတိုင်းထွက်နေတဲ့ပမာဏနဲ့အတူတူပဲလားအ
ဓိကအရှင်ကတော့တန်းချင်း၄သိန်းဆိုတာကဒီကျွန်တော်တို့နေဆက်မှာဆိုရင်ဝန်ကဆိုရင်နှစ်တန်းကျော်လောက်ထွက်တာပေါ့နော်နှစ်တစ်စမာနှစ်တန်းနှစ်စမာ၃တန်းလောက်ထွက်တာပေါ့အဓိကအဲ့ဒါကတော့ informal ပေါ့နော်ဟုတ်ကဲ့အဲတန်းချင်း၄သိန်းဆိုတာတော့ဒါတကယ်တမ်းပြောရင်တော့ပြောပါလို့တဲ့အမှန်တော့မဟုတ်ဘူးပေါ့နော
်အဲ့တော့ဘယ်သူတွေသွင်းခွင့်ရပါမလဲတရုတ်ဘက်ကိုရောက်တော့
တရုတ်ဘက်ကိုကျတော့အဲ့ဒါကျတော့ကျွန်တော်တို့ဒီအဓိကအားဖြင့်သူကဒီဆိုရချင်းជីတူជីထိုးပြီးရင်သူကဂျာမန်စီစီရင်နဲ့ကုန်တယ်ပြီးတူပြီးပေါ့ပြီးတူပြီးထိုးပါပါကြအ
ဲတရားမဝင်လို့ပဲသုံးရမယ်ထင်ပါတယ်နော်တရားမဝင်ပို့တာနဲ့ជីတူជីပို့တာရောက်တော့ရောဘယ်ဟာပို့တွက်ချေကြိုက်ပါသလဲရှင်ကုန်တယ်တွေအတွက
်ဖြစ်လာတဲ့အနေထားကလည်းအရင်ကကျတော့အာတရုတ်ကအစိုးရဒီလိုမျိုးပြည်ညံ့မှုမရှိဘူးပေါ့နော်မရှိတဲ့အတွက်ကိုကျွန်တော်တို့ကအတိအကျအဖြစ်မနစ်ကဆိုလည်းခုနပြောလိုပဲတန်းရင်းနဲ့တန်းကျော်လောက်ပို့နိုင်တာပေါ့နော်ဟုတ်အခုကြတော့လေအဲဒီတရုတ်အစိုးရဘက်ကတင်းကျပ်လာတဲ့အတွက်ကိုအဲမြန်မာလူမျိုးတွေနဲ့ထပ်ပေါက်ရှာတာပေါ့နော်ထပ်ပေါက်ရှာနေကြမှာကတန်လေးသိန်းကိုသူတို့သဘောတူညီရတဲ့သဘောတရားဖြစ်တဲ့အတွက်ကိုအမှန်တကယ်တမ်းတော့ဒီဟို formal test တိုင်း informal ပုံများတာပေါ့ပြောရရင်နေဆက်မှာကြတော့
အခွန်ပေးရတာရောရှိလားမလားရှင်ဒီ G2G သွားတဲ့ဟာတွေရောက်တော့ရော
အဲ့ဒီဟာတော့ကျွန်တော်တို့အနေနဲ့တော့အသေးစိတ်ကြည့်ကြတော့မသိသေးပါဘူးခင်ဗျာ
G2G ပို့မဲ့ဟာက UMFCCI ကနေတဆင့်သွားမယ်ကုန်သည်တွေစီကိုလည်း UMFCCI ကနေတဆင့်မယ်ဖြန့်မယ်ဆိုတဲ့သဘောပေါ့နော်ဟုတ်ပါလားရှင
်အဓိကအဖြစ်ကတော့သူတို့ UMFCCI နဲ့ရင်ထိုးမယ်ပေါ့ပြီးတော့မှပဲဒီကျွန်တော်တို့စံသင်းပြုတ်နဲ့ negotiate လုပ်ပြီးတော့ဘယ်လိုမျိုးပို့မလဲဆိုတဲ့ system တစ်ခုထွက်လာမှာပေါ့နော်ဟုတ်ကဲ့ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဒီပါတာစစ်တမ်းဆိုရလဲ export ရှိလို့ import ကလည်းရှိအောင်ပါလေအဲ့ဒီတက်ကိုသူတို့ဘယ်လိုမျိုးဆက်လက်ပြီးတော့နှိမ့်နှိုင်းဆောင်ရမလဲဆိုတော့အဲတာဝန်ရှိတဲ့သူတွေကပို့ပြီးတော့ဆွေးနွေး discuss လုပ်ပါလိမ့်မယ်
မူဆယ်နေဆက်ကုန်သွယ်ရေးဘက်ကနေပြီးတော့ ဟိုထွက်တဲ့ဆန်ပေါ့နော်ဆန်ကအခုရောက်တော့ရောဒါလုံးဝထွက်လို့မရဘူးဆိုတဲ့အနေအထားမျိုးဖြစ်နေပါသလားဒါမှမဟုတ်ပုံမှန်ထက်နည်းနည်းလျော့သွားတယ်သွားတော့သွားနေတယ်ဆိုတဲ့အနေအထားလားရှင
်အခုအနေအထားကထွက်လို့မရတဲ့အနေအထားမျိုးပေါ့နော်ဟိုကျွန်တော်တို့ပုံမှန်အားဖြင့်ဆိုရင်ဒါဧပြီရောက်ပြီပေါ့ဧပြီဆိုရင်ဒါအဲရောက်တော့မှာပေါ့နော်ဘတ်ဂျက်အဲကျွန်တော်တို့ကဒါရဆိုရင်ကျွန်တော်တို့ဒီမူဆက်တနေရာလေးနဲ့ဒီဟိုဒီစံတန်ခြင်းဆိုရင်အရင်နှစ်ကတက်ကိုတန်ခြင်း6သိန်းလောက်ကို9သိန်းလောက်ကို6သိန်း9သိန်းလောက်ကိုနေသွားတဲ့သဘောမျိုးပေါ့နော
်တရဝင်းဖြစ်မှဒီကုံသွေးရက်သေးကြမယ်ဆိုတော့အနေထားမျိုးဟိုလမ်းချောင်းမျိုးကိုများဥတီလာပါသလားရှေဦးချမ်းသာဦးဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အဲ့လိုမျိုးပုံစံမျိုးတော့စားပြီးတော့အကောင့်တွေပေါ်ဖြစ်လာပြီဆိုတဲ့သဘောတရားမျိုးရှိတာပေါ့နော်။ဒါနဲ့အပိုင်းကတော့ကျွန်တော်တို့ကတော့စီးပွားရေးပြောချင်တဲ့စီးပွားရေးပြောတာကောင်းပါ။အဲကြောင့်လည်းဆိုတော့အကုန်လုံးကတော့ဆက်ဆက်နေတာပေါ့နော်။နိုင်ငံရေးရောစီးပွားရေးရောအကုန်လုံးကတော့တက်တက်ဆက်နေနေကြတာ
။ကုန်းသွေးရေးရောက်တော့အခုလိုတရားဝင်ပို့ရမယ်ဆိုတဲ့ဟာမျိုးကကုန်းသေးတွေအတွက်ပို့ပြီးတော့လွယ်သွားတာလားဒါမှမဟုတ်ခက်သွားတာလားကောင်းချိုးဆူချိုးပေါ့နော်ဦးချမ်းသာဦးဘယ်လိုမြင်ပါလဲ
ကပွင့်လေးပြောရင်တော့ဒါကျွန်တော်တို့ဂုံတွေဆက်ကပြောရင်တော့နှစ်မျိုးပြောလို့ရတာပေါ့နော်အဲကောင်းချိုးကတော့အဲတရားဝင်လမ်းကြောင်းကသွားတာတော့နီးမှန်လမ်းမှန်ပေါ့နော်အဲဆူချိုးအနေနဲ့ကြတော့ကျွန်တော်တို့ကဒီရှင်တော့ကျွန်တော်တို့မနစ်ကဆိုရင်တန်နှစ်တန်းကျော်သွားခဲ့တဲ့နေရာမှာဒီနေ့ဆိုရင်အများကြီးတော့သွားခဲ့တယ်။တန်ရင်ဆိုတော့ဒါကတော့စိုးကျိုးပေါ့နော်။ဒီပြုတ်ဆိုးရတင်းတက်ပြီးတော့ဒီလိုမျိုးဟိုဖန်းစီနေနှုတ်ကုတ်တယ်။ကဲကြီးပေါ့ကဲကြီးဆိုတာတဲဆောင်ကပေါ့နော်။မောက်ကိုတဲကြီးကတွေကရှင်းနေသွားတယ်၊ရှင်းလို့နေတက်သွားတယ်။အဲ့ဒီလုံဖြစ်တဲ့အတွက်ကိုအဲကျွန်တော်တို့ဒီဟိုရှင်းလို့နေရကျင်း140လောက်ရောင်းနေနေရမှာ130ဆိုတော့အဲ့လိုဈေးတွေကအမြင့်ခါတာပေါ့နော်အမြင့်ခါတဲ့အတွက်ကိုဒီတောင်သူတွေအတွက်ကအဲဒီအဓိကတောင်ကုန်းတွေပေါ့နော်ကုန်းတွေလည်းအရောင်းဝယ်ရဆိုင်လို့နေပါဖြစ်သွားတော့အကုန်လုံးပေါ့ supply chain တစ်ခုလုံးပေါ့နော်ဒီမှာပါဝင်တဲ့ကာလမကုကူလီထမ်းတဲ့လောက်သားဆိုတာလောက်ကန်ခွင့်လန်းနေပါသွားပြီးတော့ရှိကြလောက်နေပါသွားတာပေါ့
ဒီတန်းချင်းနှစ်တန်းဆိုတာကဒါနင်းနေနောနောပမာဏမဟုတ်ပါဘူးဒီပမာဏကိုတရုတ်ဘက်ကလုံးဝမဝယ်ဘဲနဲ့ရပ်ပလိုက်တယ်ဆိုတာသူတို့ဘက်ကမလိုလို့လားဒါမှမဟုတ်တခြားအစာတူတွေရှိလို့လားဘလို့အကြောင်းကြောင့်ပါလဲရှင
်ဟုတ်ကဲ့ဗျာဟိုများသောအားဖြင့်သူတို့ကဒီနေ့ကျင်တော့တန်းချင်း၅လဲကျော်လောက်ကိုသူတို့ကဟိုလိုအပ်နေရလीဟုတ်ကဲ့အဲ့ကြတော့သူတို့ကတခြားဘက်ကနေပြီးတော့ပြည်ပြီးတော့ဝယ်တဲ့သဘောဖြစ်လာတာပေါ့အ
ဲ့တော့အစိုးရဘက်ကထဲထဲဝင်ဝင်ညှိနှိုင်းတာမျိုးဝင်ပါတာမျိုးနေဆက်ကုံတို့ရင်းနဲ့ပတ်သက်ပြီးတော့တွေ့ရပါသလား
ဒါကျွန်တော်စီးပွားရေးအမြင်ကပြောရရင်တော့နိုင်ငံရေးနဲ့စီးပွားရေးကလည်းပတ်သက်ဆက်နွယ်နေအောင်နိုင်ငံရေးဆိုတာလည်းစီးပွားရေးဆိုတာနိုင်ငံရေးဖြစ်တဲ့အတွက်ကိုနိုင်ငံငါကိုရှေ့လောက်ပြီးတော့ခက်ဆန်တိတ်လောက်ဖို့တော့လုပ်မယ်ထင်တယ်ဒါပေမဲ့အဲ့လိုမျိုးလုပ်တဲ့နေရာမှာလည်းရိုးစင်းလောက်မဟုတ်ဘဲနဲ့ state level လောက်ကိုဒီတိုင်းဟိုနှစ်နိုင်ငံအဆင်ပြေပြေနဲ့ညီနိုင်နိုင်မှာပဲဟိုစီးပွားရေးကတရုတ်နဲ့ဆက်ဆံရေးကပြောင်းမယ်ခင်စီးပွားရေးမှာ
အပတ်စဉ်စီးပွားရေးခဏကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေနဲ့အဖတ်စဉ်ခဏတွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လဲချစ်သူခင်သူတွေအတွက်တည်တချင်းလက်ဆောင်ပေးပို့လိုတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1-239-382-9994 ကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်ဝေဖန်အကြံပေးကြဖို့လဲလိုက်လိုက်လဲလဲဖိတ်ခေါ်ပါရရှင်အခုကတော့အဖတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာမာတင်လူသကင်းဂျူနီယာလှုပ်ကြံခံရတာ52နှစ်ပြည့်ပါပြီဒီသတင်းပတ်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကဒေါက်တာကင်းအကြောင်းကိုတင်ပြပေးထားပါရရှင်
မေရိကန်ပြည်ထောင်စုမှအကြမ်းဖက်တဲ့ပြည်သူအခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနှစ်ရပ်ပြဋ္ဌာန်းနိုင်အောင်စူးစမ်းခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့ခွင့်ရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါဒါမှလည်းပဲအမေရိကန်ပြည်ထောင်စုရဲ့ထင်ရှားတဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်လောက်ကျန်တက်ဖြတ်ခံရတာဒီနှစ်ဧပြီလ4ရက်နေ့မှာ52နှစ်ပြည့်မြောက်သွားပါပြီ1968ခုနှစ်ဧပြီလ4ရက်နေ့ရုံးကတန်နစီပြည်နယ်မမ်ဖစ်မြို့ကလော်ရီမိုဒယ်ရဲ့လေသာဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အာရေဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ်ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်သူ့ရဲ့ဇာတိမြို့ဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်လန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိမ်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချတ်နစ်ဆန်ရဲ့ Watergate အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ Robert Kennedy လည်းလှုပ်ကြံခံခဲ့ရတာမျိုး American သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိပ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
် He is really as a symbol of powerand justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြယုတ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျော်ပေးရတာတွေထိတ်တက်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကန်အမေရိကန်တွေဟာဆယ်မာကနေမန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ဖက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါအဲ့ဒီအချိန်ကလူငယ်တက်ကြွလှုပ်ရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွှတ်တော်အမတ်တဦးဖြစ်နေပါပြီ
They came toward us beating us with nightsticks trampling us with horses releasing the tear gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါလေ။မျက်ရည်ကိုဘုံတွေနဲ့လည်းပစ်ပါလေ။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားတော်မှာကျွန်တော်မေးသွားပါလေ။တေပြီလို့တောင်ထင်လိုက်မိပါလေ
။လုံချိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဖို့ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်
။ We must let the world know that it is necessary to protest this threefold evil.
မေဘေကွင်းရင်းဆိုခံရတာလုံချုံရေးရဲရဲ့ရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီနင်းပြမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နှက်ခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအယ်လဘားမားပြည်နယ်မြို့တော်မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်တန်တူညီမျှအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry, we will make it from Selma to
Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေ Montgomery ကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနှစ်လောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြိမ်းချမ်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ် Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နည်းပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
် Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
တရားဥပဒေပေါင်းအတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်းကင်ဆွဲဖို့သူကယုံကြည်ပါတယ်ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်ချိန်တွေကြန့်ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းတည်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့ အခုတိုင်ရှင်သန်နေစေပါ။အချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပြစ်နိုင်ခဲ့သလိုအသားရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှန့်ထားလို့မဖြစ်ပါဘူး
။ I have a dream one day this nation will
ဒီနေ့မှာဒီနိုင်ငံဟာအောင်ကျလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါ။အဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်ဝါရှင်တန် DC ကမြို့သားရင်းမြစ်မှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက်အော်ကောဝဲလ်ကဒေါက်တာကင်းရဲ့နောက်ကိုလိုက်တရင်ယူဖို့တာဝန်ပေးခံခဲ့ရသူပ
ါ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့စင်ရဲသားလူတန်းစားတွေလှုပ်ရှားမှုတွေအကြောင်းပါတနိုင်ငံလုံးကစင်ရဲသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။ဒန်းလူကြီးများအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ်
။ We are a different and a better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်ချီနေရီတိုးတက်လာပြီမဲ့လဲအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့လဲအားလုံးတန်းတူရတာမျိုးတော့မဟုတ်သေးပါဘူ
းအချိန်တွေပြောင်းလဲခဲ့ပေမဲ့လဲမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါဝါရှင်တန် DC မှာကျင်းပတဲ့တနက်ထိန်ချုပ်ရေးပိုတင်းကျတဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့ကျောင်းသားတွေအပါအဝင်ထောက်ခံသူတန်းဒီပါရဲ့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မြေဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
်
ကျမဘိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ကြည့်ပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာကြည့်ပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြာမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
အောင်အောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA အမေရိကန်အသံကနေအင်္ဂါနေ့မနေ့ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့ခင်း၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့နောက်ဆုံးရထားတဲ့သတင်းလေးကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မရှင်။
တူရကီသမ္မတရီဆက်တဲ့အာဒဝန်ရဲ့လက်ရှိအန္တရာယ်ပါတီ AKP ဟာတနင်္လာနေ့ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲတွေမှာမြို့တော်အန်ကာရာမှာရှုံးနေခဲ့တယ်လို့အစ္စတန်ဘူမှာပါရှုံးနေတဲ့ပုံတွေ့ရတာကြောင့်ဒါဟာတူရကီသမ္မတအတွက်အတော့ကိုအထိနာစေတာဖြစ်ပါတယ်။ American Outlet မှာအများစုရထားတဲ့ Democrat အမတ်တွေကရုရှားရဲ့2016 American သမ္မတရွေးကောက်ပွဲကျောင်းဝင်နှောက်ယှက်မှုဆိုင်ရာအစိုးရခန်းစားအဖြစ်အဆုံနဲ့ယခင်အင်ပြူရောအရာရှိအောင်ငါးဦးထွက်ဆိုထားတာတွေကိုထုတ်ပြန်ပေးရတဲ့အတွက်တရားရေးကော်မတီဥက္ကဋ္ဌကိုဆင့်ခေါ်စာပေးပို့နိုင်မှုအတွက်ဒီတစ်ပတ်ထဲမှာပဲကြိုးပမ်းဖို့ရှိနေပါတယ်။ရခိုင်ပြည်နယ်ထဲမှာမြန်မာနိုင်ငံလုံခြုံရေးနဲ့ကာကွယ်ရေးအဖွဲ့အစည်းတွေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားဆက်လက်ပြီးတော့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းတိုက်ပွဲမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းအလုံးအနေနဲ့အရက်သားတွေကိုအကာအကွယ်ပေးဖို့အတွက် INGO အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်း16ဖွဲ့ကဧပြီလ1ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေအင်ဒိုနီးရှားကို၄ချောင်းကနေထွက်ခွာဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဟန်ဆောင်မီကြိုးပမ်းခဲ့တဲ့ရွန်ဂျာ၄ဦးကိုရဲကတနင်္လာနေ့မှာဖမ်းဆီးလိုက်ပါတယ်။ဒီဖမ်းခံရသူတွေကသူတို့ရခိုင်ပြည်နယ်မောင်တော်ကထွက်လာသူတွေဖြစ်တယ်လို့ပြောကြောင်းဘင်္ဂလားဒေ့ရှ်လေစိတ်ရဲကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖအေဒူအမေခွဲအကူကိုတတ်တဲ့အမှုနဲ့တနင်္လာနေ့ကပြစ်ဒဏ်ချခံခဲ့ရတဲ့ဗီယက်နမ်နိုင်ငံသူကိုမကြခင်ပြန်ပြီးလွှတ်ပေးဖို့ရှိတဲ့အတွက်ဗီယက်နမ်တမ်မတ်ကြီးကကြိုးဆိုလိုက်ပါတယ်
နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ချိန်ညပေးခဲ့တာပါရှင်ဒီမနက်ခင်းအတွက်စီစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာက Dave Magnet ဖြစ်ပါတယ်ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကဆန္ဒပြုပါတယ်ရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.